ကိုရီးယားစစ်ပွဲအတွင်းကကွဲကွာခဲ့ကြတဲ့မိသားစုတွေပြန်လည်ပေါင်းစည်းရေးအပါအဝင်နှစ်ဖက်စိုးရိမ်မကင်ဖြစ်မှုတွေကိုဆွေးနွေးကြဖို့အတွက်မြောက်ကိုရီးယားနဲ့ဝန်ကြီးအဆင့်ဆွေးနွေးပွဲကျင်းပဖို့တောင်ကိုရီးယားအကြီးအကဲရာရှိတူကကန့်လှမ်းလိုက်ပါတယ်။မြောက်ကိုရီးယားအစိုးရထံကိုတရားဝင်ကန့်လှမ်းတဲ့စာပို့ထားပြီးဖြစ်တဲ့အကြောင်းမြောက်ကိုရီးယားဆက်ဆံရေးဆိုင်ရာအကြီးအကဲတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးရိုခေရီဂျေးကဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားနဲ့နှစ်ဖက်ဆွေးရင်ပူပန်မှုအားလုံးတို့ကိုဆွေးနွေးဖို့ဆန္ဒရှိတယ်လို့လည်းသူကပြောပါတယ်။နှစ်ဖက်အကျိုးစီးပွားအတွက်ဆွေးနွေးပွဲကိုလာမယ့်ဇန်နဝါရီလအတွင်းမှာဆွေးနွေးဖို့တရားဝင်ကမ်းလှမ်းတာဖြစ်တယ်လို့လည်းတောင်ကိုရီးယားပြန်လည်ပေါင်းစည်းဝင်ကြီးကပြောပါတယ်။ဆွေးနွေးဖို့အတွက်မြောက်ကိုရီးယားဘက်ကသဘောတူခဲ့ရင်တော့နောက်လာတယ်မှာပျုံယမ်းမြို့တော်မှာကျင်းပမှာဖြစ်ပြီးတောင်ကိုရီးယားပြန်လည်ပေါင်းစည်းဝင်ကြီးရိုနဲ့မြောက်ကိုရီးယားပြန်လည်ပေါင်းစည်းဝင်ကြီးကင်ယန်ဂွန်းတို့ဆွေးနွေးကြမှာဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကအစင်းမြင့်ကိုယ်စားလှယ်အဖွဲ့အောက်တိုဘာလတုန်းကတောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်ကိုရုတ်တရက်လာရောက်ခဲ့တဲ့လွန်ခဲ့တဲ့နှစ်လလောက်တုန်းကတော့နှစ်နိုင်ငံတို့အစင်းမြင့်ဆွေးနွေးပွဲလုပ်ဖို့သဘောတူခဲ့ကြတာပါ။ဒါပေမဲ့လည်းတောင်ကိုရီးယားဘက်ကတဲကျွလှုပ်ရှားသူတွေကမြောက်ကိုရီးယားစန့်ချင်ရေးကြော်ညာစာရွက်တွေကိုမိုးပြန်ပူပေါင်းနေနဲ့နေဆက်ဖြတ်ကျော်တင်လွှတ်ခဲ့ပြီးတဲ့နောက်မှာတော့မြောက်ကိုရီးယားဘက်ကဒေါသထွက်ပြီးဆွေးနွေးပွဲကိုရုတ်သိမ်းခဲ့တာဖြစ်ပါရဲ့ရှင်။